မင်္ဂလာပါတောရရှင်များရှင်ကျမတင်ကီထိုက်ပါဘင်္ဂလားဒေ့စ်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားကိုပို့တဲ့လူကုန်ကူးမှုဟာစံပြရှုပ်ထွေးပြီးစခန်းတွင်းကလူတွေအဓိကပါဝင်ပတ်သက်နေတဲ့ဒေါ်လာတန်းချီတဲ့လုပ်ငန်းဖြစ်တဲ့ဆိုရာကိုဒီလူကုန်ကူးမှုကိုရဲ့ထဲမှာပါတဲ့သူတွေနဲ့စုံစမ်းမေးမြန်းမှုကနေထွက်ပေါ်လာပါတယ်လူတထောင်ဆက်နဲ့ထိုင်းမှတ်ပုံတင်ငါးပန်းတင်ပေါ်တွေဂျိုရူဖုံးတွေထောက်ပံ့ရေးရေးရင်ဘင်္ဂလားဒေ့စ်စခန်းတွေနဲ့အရှိတောင်အာရှတလွားကလက်စားတဲ့အာဏာပိုင်တွေဟာဒီကွန်ရက်ကြီးထဲမှာပါဝင်ပတ်သက်နေတယ်လို့ AFP ရဲ့စုံစမ်းဖော်ထုတ်ထားတဲ့ဆောင်းပါးကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေရဲ့တန်ဆူးချိုးတွေအဆောင်ဂိတ်တွေကိုအလွယ်တကူဖြတ်နိုင်တဲ့သုံးဘိန်းကားလေးတွေရဲ့ရင်မောင်းတွေဟာဆိုရင်ရိုဟင်ဂျာဒုက္ခသည်တွေကိုလူကုန်ကူးတဲ့ရှုပ်ထွေးလာတဲ့ကွန်ရက်ကြီးနဲ့ပတ်သက်ပါတယ်။ဒီသုံးဘိန်းကားလေးတွေနဲ့စိတ်ကန်းကိုသွားအဲ့ဒီကနေတဆင့်လှေငယ်လေးကိုစီးဘင်္ဂလားပင်လယ်အော်အတွင်းကငါးပန်းတင်မောကြီးပေါ်ကိုတက်ပြီးမလေးရှားကိုသွားကြတာပါဒီထဲမှာအသက်16နှစ်အရွယ်နာမူဟာဆန်လည်းလိုက်သွားခဲ့ပါတယ
်ပိုက်စီမနီဒိုရီယာ
ကျုံခဲ့ရတဲ့အဖြစ်ဆိုးကြီးကိုဘယ်တော့မှမမေ့ရဘူးလူကုန်ကူးသူတွေတင်မောသားတွေအားလုံးကကျွန်တော်တို့ကိုဖိနှိပ်နှိပ်စက်ကြပါတယ
်မလေးရှားရောက်ရင်ပညာဆုံးကန်းတိုင်တင်ပြီးဝင်ငွေလည်းကောက်ပဲအင်ကိုပြန်ထောက်ပံ့နိုင်မယ်လို့စခန်းတွင်းကလူပွဲစားတွေဆွဲတာနဲ့သူလိုက်သွားတာပါနောက်ဆုံးတော့တင်မောကဘင်္ဂလားဒေ့ရှ်ကိုပြန်ဆိုက်ခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီးစစ်လက်ခံမယ်လို့မြန်မာဘက်ကပြောထားပေမဲ့အခုချိန်ထိဌာနပြန်ရေးအကောင့်ထဲမပေါ်သေးပါဘူးစခန်းတွေအတွင်းမှာလည်းဒုက္ခသည်တွေပြည့်ကျက်နေပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးရှာဇုဒူဇာကအခုလိုရှင်းပြပါတယ်
။ရှေ့ဆာဂိုရတီတိကရှေ့မတ်ဒိုရာ
နာမ်ကနေကလူတွေများလာပါတယ်။လူမကိုသမားတွေလည်းနေတိုင်းပဲလူရှာနေကြပါတယ်။စခန်းတွေအတွင်းကုလူတွာလာဖို့လမ်းကြောင်းမျိုးစုံတုံးပါတယ
်။လူမောင်ခိုးတွေဟာလမ်းလဲကျွန့်တယ်လို့သူကပြောပါတယ်။ဒါပေမဲ့စခန်းတွေမှာတန်ဆူးကျိုးတွေကစစ်ဆေးရေးဂိတ်တွေချပြီးလူကုန်ကူးမဲ့သူတွေကိုတားဆီးဖို့ဆောင်ရွက်နေပါတယ်။ဒါပေမဲ့ဒုက္ခသည်တူဖြစ်တဲ့မိုဟာမက်ရာရှစ်ကတော့
ဆင်ဂျီမာနီအာရဂွန်အာရာထိကူရီရမန်နင်ဒလာ
တုံးမိန်မောင်သမားကပတ်စံပေးလိုက်ရင်အစ်စ်မခံရပါဘူးဒီလိုနီးနဲ့စစ်စီဂိတ်တွေကိုကျွန်တော်တို့ဖျက်ပါတယ
်လူမောင်ခိုးတွေကိုဟန်တားနိုင်ရေးဘင်္ဂလားဒေ့ရှ်လုံခြုံရေးအဖွဲ့တွေအနေနဲ့လည်းအခက်အခဲရှိပါတယ်ဒုက္ခသည်စခန်းတွင်းကရဲတပ်ဖွဲ့ရဲ့တပ်မှုဟာမာယာတူအစ္စလမ်ကရှင်းပြပါတယ
်အခုဆိုရင်ပင်လယ်ရေကတီမိုရီစီကိုငါးဖန်းလေတွေနဲ့လူတွေလိုက်ပို့နေတာပါဒီလေတွေကိုသွားစစ်ရင်လည်းငါးဖန်းပိုက်တွေငါးဖန်းပစ္စည်းတွေပဲတွေ့ရပါတယ်အမှန်ကန်တကားတဲ့လူပေါင်းကူကူတွေအကြားမှာခွဲခြားဖို့ကျွန်တော်တို့အတွက်သိခက်ပါတယ
်ရိုဟင်ဂျာဒူးစီရိုက်ဂိုင်းကောင်းဆောင်အတွက်အလုလုပေးခဲ့သူလို့ဆိုတဲ့အသက်25နှစ်အရွယ်မိုဟာမက်ကတော့လူရှာပေးတဲ့အတွက်တစ်လောက်ကိုဒေါ်လာ950လောက်ရတယ်လို့ AFP ကပြောပါတယ်။ဒါပေမဲ့လူကုန်ကူးမှုမှာပတ်သက်သူတူဖြစ်တဲ့အသက်34နှစ်အရွယ်မိုဟာမက်တဟားကတော့ငရေကန်းနဲ့တူတဲ့စခန်းကနေထွက်ခွာခြင်းသူတွေအတွက်အကိုတယောက်အနေနဲ့ထွက်ပေါက်ကိုပြဖို့တာဝန်ရှိတယ်လို့ခံယူတဲ့အကြောင်းသူကပြောပါတယ်။လူတွေပြည့်ချက်နေတဲ့ငါးပန်းတင်မောနဲ့ပင်လယ်ပြင်ကိုဖြတ်ပြီးမလေးရှားကိုရောက်ဖို့ကြိုးစားကြသူတွေထဲမှာမိသားစုတွေပြန်လည်စုံစည်းဖို့ရည်ရွယ်သူတွေပါတယ်လို့မလေးရှားမှာအခြေချပြီးသူတွေနဲ့လက်ထပ်ဖို့ရည်ရွယ်သွားရောက်သူတွေလည်းပါပါတယ်။ဒုက္ခသည်တူဖြစ်တဲ့အမေရာဟာအင်ဒိုနီးရှားနိုင်ငံအချေးမှာတောင့်တင်နေပါတယ်
။
မလေးရှားကိုသွားရမယ်ဆိုတဲ့ကတိနဲ့တခီးစင်မှာလိုက်ဖို့သူတို့ကခေါ်လာတာပါ။သူတို့ကသာကျမကိုမလေးရှားရောက်အောင်ပို့ပေးမယ်ဆိုရင်ကျမတို့လက်ထပ်ကြရမှာပါ
။ပြီးခဲ့တဲ့ဇွန်လတုန်းကအင်ဒိုနီးရှားနိုင်ငံအာချေးမှာရိုဟင်ဂျာဒုက္ခသည်တရာလောက်ပါလာတဲ့လေကို၅ဘန်းသမားတွေကဲခဲ့တာလို့ပြောပေမဲ့အဖြစ်မှန်ကတော့လူကုန်ကူးကွန်ရက်နဲ့ပေါင်းပြီးတော့ကြံစီခဲ့တာလို့ရဲဌာနကပြောပါတယ်။ဒါနဲ့ပတ်သက်ပြီးဖမ်းခံထားရတဲ့သူ၅ဦးထဲမှာ၅ဘန်းသမား၃ဦးလည်းပါပါတယ်။လေတစ်စင်းငှားပြီးဒုက္ခသည်တွေကိုသွားခေါ်ဖို့ငှားခဲ့တာမှာသူကလည်းငွေလိုနေလို့အလုပ်လက်ခံခဲ့တာလို့ကလေး၆ယောက်ရဲ့ဖခင်ဖိုင်ဇယ်ကပြောပြပါတယ်ရှင်။